to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2020ပြည့်နှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအခုအသံလွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ဒီမှာအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်ပါရှင်ကျွန်မတင်ကြီးထိုက်ပါကိုညဝင်းအောင်နဲ့အတူသတင်းတွေကြီးညပါမယ်အမေရိကန်လုပ်ငန်းကြီးတစ်ခုထံကနေအမေရိကန်ပြည်သူထက်ဝက်ညီပါရဲ့အချက်လက်တွေခိုးယူခဲ့တယ်ဆိုပြီးတရုတ်စစ်တပ်က4ဦးကိုအမေရိကန်ကတရားစွဲလိုက်ပါတယ်ဆော်ဒီအာရေဗျမှာရောက်နေတဲ့ရိုဟင်ဂျာ4000ကျော်ပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်ဖိအားပေးခံနေရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းနားဆင်ရမှာကတော့
လူနာတွေတရုတ်ပြည်ပြန်လာတယ်လို့ပါလို့ history ပြီးရင်ချက်ချင်းအဲ့လိုအရန်တတိထားပြီးတော့တရား history ယူရမယ်နောက်ပြီးတော့ဘောက်ကောင်းမယ်လီရှူလန်းကျောင်းမှာဖြစ်တယ
်ဒါကတော့တရုတ်နိုင်ငံနဲ့အသွားအလာအများဆုံးဝင်ပေါက်ထွက်ပေါက်ဖြစ်နေတဲ့ American ပြည်ထောင်စု California ပြည်နယ်မှာလူများစိုးရိမ်နေတဲ့ coronavirus ပိုးကူးစက်မှုနောက်ဆုံးချိန်နည်းနဲ့ပတ်သက်လို့မြန်မာနယ်ပွား American တချို့နဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါ KNU ထိန်းချုပ်ထားတဲ့နေမြေမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်မှုကြောင့်စစ်ဘေးဒုက္ခသည်300ကျော်နေရက်ကနေစွန့်ခွာထွက်ပြေးခဲ့ရတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်လူတဦးချင်းစီရဲ့ငွေကြေးဆန်ရယုံကြည်စိတ်ချရမှုစံနှုန်းတွေကိုတတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Equifax ကို2019ခုနှစ်တုန်းကအင်တာနက်ကနေဖောက်ထွင်းပြီးအမေရိကန်ပြည်သူထက်ဝက်နေပါရဲ့ပုံကိုယ်ရေးအချက်လက်တွေကိုခိုးယူခဲ့မှုနဲ့တရုတ်စစ်တပ်တပ်ဖွဲ့ဝင်4ဦးကိုဆွဲချက်တင်လောက်ကြောင်းအမေရိကန်ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကတင်းနှင်းလာနေမှာကြေညာပါတယ်။အမေရိကန်ရှစ်နေချုပ်ဝီလျံဘာကအခုလိုပြောသွားပါတယ်
။ Our cases reveal a pattern of state-sponsored computer intrusions and thefts.
ကုန်သွယ်ရေးလျှို့ဝှက်ချက်တွေနဲ့စီးပွားရေးဆိုင်ရာအတွင်းရေးအချက်လက်တွေကိုပြစ်မှတ်ထားပြီးတရုတ်ရဲ့ခိုးယူမှုနဲ့ကွန်ပျူတာဖောက်ထွင်းမှုတွေမှာအစိုးရပံ့ပိုးပေးနေတဲ့ပုံစံတစ်ခုကိုဒီအမှုတွေကဖော်ထုတ်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာတရှိုးလုံရက်တွေအပေါ်တရားစွဲဆိုမှုရဲ့80ရာခိုင်နှုန်းလောက်မှာတရုတ်အစိုးရပါဝင်ပတ်သက်နေပါတယ်။ဒီဘက်နှစ်ပိုင်းနဲ့အတွင်းကုန်သွယ်ရေးလျှို့ဝှက်ချက်ခိုးယူမှုကိစ္စတွေရဲ့60ရာခိုင်နှုန်းလောက်မှာတရုတ်နဲ့တနည်းတဖုံပတ်သက်နေပါတယ်။လူရှင်းနေချဝီလျံဘာပြောဆိုခဲ့တာဖြစ်ပါတယ်အခုဆွဲချက်တင်ခံရသူတွေကတော့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်အမှတ်54သုတေသနအင်စတီကျုကဖြစ်ပြီးသူတို့နာမည်တွေကတော့ဝူစင်ယန်ဝမ်ချင်းရှုကီနဲ့လီယူလိုင်းတို့ဖြစ်တယ်လို့ဆွဲချက်မှာဖော်ပြပါတယ် Equifax ရုံးချုပ်ရှိရာအတ္တလန္တာမြို့မှာရာဇဝတ်မှုဆွဲချက်တွေနဲ့ဆွဲဆိုတာဖြစ်ပါတယ်အခုဆွဲဆိုခံရသူ၄ဦးကိုတော့ထိမ့်သိမ်းထားတာမရှိပါဘူးအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့အခြေစိုက် Equifax လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုတရုတ်ဟက်ကာ၄ဦးကချိုးဖောက်ဝင်ရောက်ပြီးအချက်လက်တွေခိုးယူခဲ့တာဟာဆိုရင်တမိုင်းမှာအကြီးမားဆုံးအချက်လက်ပေါက်ကြားမှုဖြစ်ရကြီးတစ်ခုလည်းဖြစ်ပါတယ်လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုဖောက်ထွင်းပြီးအမေရိကန်145သန်းရဲ့နာမည်မွေးသက်ကရစ်နဲ့လူမှုဖိုလုံရင်းနံပါတ်တွေကိုခိုးယူခဲ့တာပါဒါအပြင်အနည်းဆုံးအမေရိကန်10သန်းလောက်ရဲ့ယာဉ်မောင်းလိုင်စင်နံပါတ်တွေအမေရိကန်နိုင်ငံသား2သိန်းနီးပါးရဲ့အကျွေးဝယ်ခွင့်ဘဏ်ကတ်နံပါတ်တွေလည်းခိုးယူသွားခဲ့တယ်လို့ဖက်ဒရယ်အစိုးရရဲ့ပြစ်မှုဆိုင်ရာ6ခုနဲ့ဆွဲချက်မှာဖော်ပြထားပါတယ်ရှင်
တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ1012ဦးရှိသွားပြီဖြစ်တယ်လို့အဆိုအရဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တယ်လို့လည်းဟူဘေးပြည်နယ်ထဲမှာ103ဦးထပ်မံသေဆုံးကြောင်းမကြာသေးခင်ကဟူဘေးကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ပါတယ်ဟူဘေးပြည်နယ်ထဲမှာပဲနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံရသူကလည်း2100နီးပါးလောက်ရှိတယ်လို့ပြည်နယ်ကျန်းမာရေးကော်မရှင်ကပြောပါတယ်တရုတ်သမ္မတရှီကျင်းပင်ကတနင်္လာနေ့မှာပေကျင်းမြို့တော်ကစစ်ရုံတစ်ခုကိုအပြာရောင်နှကောင်းစီတက်ရင်လူနာရီကျန်းမာရေးဝန်ထမ်းတွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။တချိန်တည်းမှာပဲဗီဒီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ၄ဦးတိုးလာတဲ့အတွက်စုစုပေါင်း10ဦးဖြစ်သွားတယ်လို့တနင်္လာနေ့ကကြေညာပါတယ်။ The virus ha ludu jamma yigo ji jie chen chao ne bi phit de lo Britain jamma yi won ji Matt Hancock ka jin ya bi virus ku set ma khan ya aw ludu ja kan tan nan me lo pan kwin ni pe bo so ya go dai twan ma de di twa twin Japan nang ngan Yokohama seikan ga virus ku set khan ya du 66 u par de zin khan tin mo de zin go Tija Quebi Ro Sound Gini Bade, Corona Virus Chow Leshi Ti Song Duha, Natown Natown Tong Up Chibage, Sas Yoga Jow Ti Song Du Yi Dwete, Bobi Miani Balek, yeah?
American Tamla Tone Transuyaga, American Gani Piba Nangandrigo Be and Ide Ku Nigo, Nasede Yaga Nongti Ajije Shocha Chatapu Subu Lai Bari, Natown the Se Banayne Dre, Dola Nazanga Tatama Kune Bilia Ubi Puchene Nanshin Chime, so you know, Tamla Transuyaga, Dola Lizali Tatama De Bilianda, Adonse Subu Lai Tapi Bari, Emburoga Adonse Sima Kankamu Saya Yoye Yayi Nujemu, Ras.
We need to move beyond the reality of spending money for the Bob Dylan statue in Mozambique or the NASA space.
Mozambique ma Bob Dylan ye yau tu. Dama phou le Pakistan ga NASA akata sakhan, Afghanistan ga jwan chin se cricket atin do lo myo ma ngwe che tong swae ni da dwe ka ni pyaung le bo lo at par de lo pyo su twa da ba. Tamara ye a tong sie so pyu che ko ro hlut daw amat dwe ka ati pyu pe ya ma phit par de. Aw hlut daw naingan cha sat san ye committee ok
ထာလွတ်တော်မှာအီလီယော်အန်ဂယ်ကတော့သမရရဲ့အတုံးစီအဆိုပြုချက်လွတ်တော်ကိုရောက်လာတဲ့အခါမှာနောက်ဆုံးရောက်သွားမယ့်နေရာအဖြစ်ရည်ညွှန်းပြီးအမိုက်ပုံတစ်ခုကိုဓာတ်ပုံရိုက်ပြီးတွစ်တာလူမှုကွန်ရက်မှာတင်ထားပါတယ်ရှင်သမရထွန်းဘော်တရားဆွဲဆိုမယ့်ကိစ္စမှာသူ့ကိုစန့်ကျင်ထွက်ဆိုခဲ့တဲ့အသက်တွေကိုရာထူးကနေထုတ်ပယ်လိုက်တဲ့ကိစ္စဟာရှက်စရာကောင်းပြီးဥပဒေနဲ့မညီညွတ်တ ေးပေးဖို့အတွက်လည်းကာကွယ်ရေးဌာနစောင့်ကြည့်အဖွဲ့ကိုတောင်းဆိုလိုက်ပါတယ်။အင်ဂျီရောအမျိုးသားလူမျိုးရေးကောင်စီယူကရိန်းရဲ့ကျွမ်းကျင်သူဒုတိယဗိုလ်မှူးကြီးအလက်ဇန်ဒရာဘင်မန်ကိုသမ္မတထရန့်ကလက်တုံ့ပြန်ပြီးယာတုကထုတ်ပယ်ခဲ့တဲ့အတွက်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့မစ္စတာရှူမာတောင်းဆိုနေတာပါ။ဗင်မန်ရဲ့ထွက်ဆိုချက်ဟာအောက်လွတ်တော်အနေနဲ့သမ္မတထရန့်အပေါ်ပုံမှန်နှစ်ခုနဲ့တရားစွဲဆိုနိုင်ဖို့လမ်းပွင့်သွားစေခဲ့ပါတယ်။အလားတူအမေရိကန်စစ်တပ်ဒုဗိုလ်မှူးကြီးတဦးဖြစ်သူဗင်မန်ရဲ့အမွှာညီအကိုယူဂျင်းဗစ်မန်ကိုလည်းအမျိုးသားလုံခြုံရေးအဖွဲ့တာဝန်ကနေဖယ်ရှားလိုက်ပါတယ်။
ဒီလိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကူးလက်မှတ်ကင်ဆောင်ပြီးဆော်ဒီအာရေဗျနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာ 42,000 ကိုပြန်ခေါ်ဖို့ဆော်ဒီအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုဖိအားပေးနေပါတယ်။ဆော်ဒီအာရေဗျနိုင်ငံတွင်းမှာအရင်ကတည်းကရိုဟင်ဂျာအတော်များများရောက်နေပြီးသူတို့တွေကတချို့ကိုဆော်ဒီမှာအမြဲတမ်းနေထိုင်권ပေးထားပါတယ်။အခုရိုဟင်ဂျာ 4,000 ကျော်ပြန်ခေါ်ဖို့ကိစ္စကိုတော့အဘူဒါဘီမှာလုပ်တဲ့တန်တမာအစည်းအဝေးတစ်ခုအတွင်းဆွေးနွေးပြောဆိုခဲ့တာလို့ဆိုပါတယ်။လာမယ့်ဖေဖော်ဝါရီလ12ရက်နေ့မှာလုပ်မယ်ဆော်ဒီဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစည်းအဝေးမှာဒီကိစ္စကိုထပ်မံဆွေးနွေးပြောဆိုဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်တန်တမာအတိုင်းအဝိုင်းက VOA ဘင်္ဂလားဌာနကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကူးလက်မှတ်တွေနဲ့လေချောင်းကနေတဆင့်ဆော်ဒီအပါအဝင်အရှေ့အလယ်ပိုင်းနိုင်ငံတွေကိုသွားရောက်တာတွေရှိတယ်လို့ဆော်ဒီဘက်ကယူဆတဲ့အကြောင်းလဲတန်တမန်တွေကပြောပါတယ်။ဆော်ဒီမှာရှိနေတဲ့ရိုဟင်ဂျာတွေကိုမနှစ်တုန်းကလည်းနှစ်ကြိမ်ထက်မနည်းဘင်္ဂလားဒေ့ရှ်ကိုပြန်ပို့ခဲ့ပူပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေမှာတော့ရိုဟင်ဂျာတိမ့်နေချီရှိပြီးဒီလူတွေကိုမြန်မာပြည်ပြန်ပို့နိုင်ဖို့မြန်မာအစိုးရနဲ့ညှိနှိုင်းနေပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပေးမယ်လို့ဒုက္ခသည်တွေပြန်လက်ခံမယ်လို့ပြောထားပါတယ်ရှင်။
အာဖဂန်ဒုက္ခသည်တွေပါကစ္စတန်မှာခိုးလွန်လာခဲ့တာအနည်း40မြောက်ဖြစ်ရှေ့သတင်းပတ်တဲ့ကျင်းပမဲ့နိုင်ငံကဒုက္ခသည်ညီလာခံကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တယောက်လိမ့်မယ်လို့ပါကစ္စတန်တာဝန်ရှိသူတွေပြောပါတယ်ဖေဖော်ဝါရီ19မှာစတင်ကျင်းပမဲ့နှစ်ရက်ကြာအခမ်းအနားမှာမစ္စတာဂူတာရက်စ်ကအဓိကကျတဲ့မိကွန်းတရက်ပြောကြားမယ်လို့ပါကစ္စတန်နိုင်ငံသားကြီးဝန်ကြီးဌာနကြေညာချက်ကဆိုပါတယ်ပါကစ္စတန်မှာတရားဝင်မှတ်ပုံတင်ထားတဲ့အာဖဂန်ဒုက္ခသည်ပေါင်း 1.4 သန်းရှိပြီးဒါဟာကမ္ဘာပေါ်ကအကြီးမားဆုံးဒုက္ခသည်စခန်းကြီးလည်းဖြစ်ပါတယ်။နောက်ထပ်အာဖဂန်နိုင်ငံသားတသန်းကျော်ကတော့အထောက်အထားဆွဲစမ်းမရှိဘဲပါကစ္စတန်ထဲနေနေကြတယ်လို့ယူဆရပါတယ်။ဂူတာရက်စ်ရဲ့ခီးစဉ်အတွင်းပါကစ္စတန်သမ္မတနဲ့ဝန်ကြီးချုပ်တို့ကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အိန္ဒိယချင်းအီရန်နိုင်ငံမှာလည်းတရားမဝင်နေထိုင်တဲ့အာဖဂန်ဒုက္ခသည်တွေရှိပါတယ်။
အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသကိုအကြီးအကျယ်ပိတ်ပင်ပြီးဩဂုတ်လမှာတော့ဒေသရဲ့တစ်စိတ်တစ်ပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်ရဲတပ်ဖွဲ့ရဲ့ထိပါနှောက်ယှက်မှုတွေအပေါ်စိုးရိမ်ကြောင်းနဲ့လွတ်လပ်စွာသတင်းဖော်ပြခွင့်ပြုဖို့ကက်ရှမီးယားဒေသသတင်းထုတ်တွေကတောင်းဆိုပါတယ်။အငင်းပွားကက်ရှမီးယားဒေသကတော့ပါကစ္စတန်နဲ့အိန္ဒိယကြားခွဲခြားအုပ်ချုပ်နေတာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသတင်းထုတ်တွေကိုချင်းချောက်တဲ့အနေနဲ့ဆင့်ခေါ်တာမျိုးကိုထီလက်ရောက်တိုက်ခိုက်မှုချင်းချမှုတွေလုပ်တယ်လို့ကက်ရှမီးယားဒေသတွင်ရွေးကောက်ခံသတင်းတောင်များအဖွဲ့ဖြစ်တဲ့ကက်ရှမီးယား Press Club ကပြောဆိုထားပါတယ်
။မင်းမဲအကြမ်းဖက်မှုလုပ်ရက်ကွန်ရက်တစ်ခုကိုတီထောင်လှုပ်ရှားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့လက်ဝဲရင်းလူငယ်ဂိုင်းတစ်ခုကိုရုရှားတရားရုံးတစ်ခုကထောင်ဒဏ်6နှစ်ကနေ18နှစ်အထိအတိအကျချမှတ်လိုက်ပါတယ်။ပင်ဇာဆိုတဲ့နယ်မြို့မှာတနင်္လာနေ့ကအမိတ်ချစီရင်ရာမှာအသက်20ကျော်အရွယ်တရားခဏ9ဦးကို2018သမရရွေးကောက်ပွဲနဲ့ကမ္ဘာဖလားဘောလုံးပွဲကာလအတွင်းအကြမ်းဖက်မှုလုပ်ဖို့ကြံရွယ်မှုပုံမှန်နဲ့ရုရှားဘာသာစကားနဲ့ဆိုရင် The Network လို့အမည်ရှိတဲ့အဲ့ဒီအဖွဲ့ကိုထောင်ဒဏ်လေးချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
မတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်ပါရှင်နောက်ဆုံးရသတင်းတွေကိုနားဆင်ကြတာပါအမေရိကန်ပြည်ထောင်စုတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း12ဦးထိရှိလာရမှာတဝက်ကကယ်လီဖိုးနီးယားပြည်နယ်ကဖြစ်ပါတယ်။အခုဆိုရင်တရုတ်စားတောက်ဆိုင်အများစုဟာအရင်ကထက်အယောင်ကျလာတယ်လို့ခီးသွွားလုပ်ငန်းတွေနဲ့အငှားရင်မောင်းတဲ့လုပ်ငန်းတွေမှာထိခိုက်မှုတချို့ရှိလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာအမေရိကန်တချို့က VOE ကိုပြောပါတယ်။ဆက်ပြီးနားဆင်ပါရှင်။တနင်္လာနေ့ကနောက်ဆုံးရရှိတဲ့သတင်းတွေအရအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံနေရသူပေါင်း12ဦးရှိလာတဲ့အထက်မှာကယ်လီဖိုးနီးယားပြည်နယ်မှာကူးစက်ခံရသူ6ဦးရှိနေတာပါ။နှစ်ဦးကတော့ Santa Clara County ကဖြစ်ပြီးနောက်ထပ်နှစ်ဦးကတော့ San Bernardino County နဲ့နောက်တဦးက Los Angeles County နောက်ဆုံးတဦးကတော့ Orange County ကဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေဟာကယ်လီဖိုးနီးယားပြည်နယ်မှာအရေးပေါ်အဆင့်ရောက်ရှိတဲ့အနေအထားမရှိပေမဲ့တဖြည်းဖြည်းကူးစက်ခံရတဲ့အရေးအတွက်တိုးလာနေတဲ့အပေါ်မှာတော့စိုးရိမ်မှုတချို့ရှိလာပါတယ်။ဒါကြောင့်တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းရဲ့နှစ်စဉ်ညစာစားပွဲအစီအစဉ်ကိုရွှေ့ဆိုင်းခဲ့တယ်လို့အသင်းရဲ့ဒီယိုဂရာဒေါ်လေးနိုင်ဤက VOE ကိုပြောပါတယ
်။ SCBCA ဆိုတာ Southern California Bartending Association ကပြီးခဲ့တဲ့ဒီရှေ့ရနေ့ည Annual Dinner လုပ်ဖို့ရှိတယ်။နှစ်တိုင်းဟိုတရုတ်နှစ်တကူသမင်းစားပွဲပေါ့နော်အဲ့ဒါဆိုရင်တို့ကစိတ်ပူတဲ့အခါကျတော့တို့ကအဲ့ဒီပွဲကိုပြန်ချိန်ညမယ်ဆိုပြီးတော့ရက်ရွှေ့လိုက်တယ်လူ900ကျော်မယ်ဆိုတော့ဒီမှာဒီလူ900ကျော်တဲ့ဟာတွေတချို့ပွဲတွေမလုပ်သေးခြင်းဘူးဆိုတော့အဆန်ပြားတယ်အဲ့ဒီအတွက်ကြောင့်တချို့ပွဲတွေဖြတ်တယ်ဒါပေမဲ့တချို့ပွဲကတော့လည်းလုပ်တာပဲ
အမေရိကန်မှာနောက်ဆုံးတွေ့ရှိတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ2ဦးကိုဖေဖော်ဝါရီလ6ရက်နေ့ကကယ်လီဖိုးနီးယားပြည်နယ်စန်တာကလာရာကောင်တီမှာတွေ့ခဲ့တာပါသူတို့2ဦးလုံးဟာတရုတ်နိုင်ငံကိုမကြသေးခင်ကခီးသွားခဲ့ကြသူတွေဖြစ်တယ်လို့ USA Today သတင်းမှာဖော်ပြထားပါတယ်သူတို့2ဦးထဲက2ဦးနဲ့အတူနေခဲ့သူမည်သူမဆိုယောဂပိုးကူးစက်နိုင်ခြင်းအန္တရာယ်အများဆုံးရှိနေသူတွေလို့စဉ်းစားမှာဖြစ်ကြောင်းကောင်တီရဲ့ပြည်သူ့ကျန်းမာရေးဆိုင်ရာလက်ထောက်တာဝန်ခံဒေါက်တာဆာရာရက်ဒမန်ကပြောပါတယ်သူတို့နှစ်ဦးလုံးကိုအခြားလူတွေနဲ့အဝေးမှာနေဖို့နဲ့သူတို့ရဲ့နေအိမ်တွေမှာပဲ14ရက်ကြာဆက်ပြီးနေဖို့ကန့်သက်ထားတယ်လို့ခြားနာတဲ့ယောဂအခြေအနေကိုလည်းကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်နေတယ်လို့ကောင်တီကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဆေးရုံတွေအတွက်ကျန်းမာရေးဌာနကအမိန့်ထုတ်ပြန်ထားတဲ့အထူးစောင့်ကြည့်စစ်ဆေးရမယ့်အခြေအနေနဲ့ပတ်သက်လို့ကယ်လီဖိုးနီးယားပြည်နယ်အခြေဆိုင်မန္တလေးဂဇက်သတင်းစာထူထောင်သူလည်းဖြစ်ကိုတိုင်လည်းကျန်းမာရေးဝန်ထမ်းတအူးလည်းဖြစ်တဲ့ဦးမောင်ကြီးက VOA ကိုအခုလိုပြောပါတယ်
လူနာတွေကတရုတ်ပြည်ပြန်လာတယ်လို့ပါလို့ history ပေးရင်ချက်ချင်းအဲ့လိုအရန်တတိထားပြီးတော့တရား history ယူရမယ်။နောက်ပြီးတော့လီရှူလန်းကျောင်းမှာဖြစ်တဲ့ယောဂလက္ခဏာတွေပါရှိရင်အားလုံးကာကွယ်ရေးဥဆုံးအပြင်နဲ့အင်ဂျီကောင်းခေါ်တာပေါ့အဲ့လိုမျိုးဝါမယ်။ဟောနောက်နှာခေါင်းစည်းတွေပါနေတရားအင်းဆုံးပြုတ်ပြခိုင်းရမှာပေါ့နော်။အင်းဆုံးနဲ့လူနာကိုခွဲထားရတယ်။ဈေးုံမှာအဓိကတုံးမျိုးလို့လေနှာခေါင်းထဲကချွတ်တဲ့အည်ရဲ့အကောင်မာရဲ့နောက်ပြီးတော့ဒလိရှိရင်ဒလိရဲ့အဲ့သုံးခုကိုဆွတ်ပြူပါဆွတ်ပြူပြီးပိုးမွေးယူဖို့ယူတာပေါ့နော်ယူပြီးတော့အဲ့ဒါကိုတီးတန့်ထုတ်ပြီးတော့ CDC ကိုပို့ရတယ်ပေါ့နော် CDC ကသူတို့လူထုတ်ပြီးလာယူဆိုဆေးရုံမှာလုပ်ကြအောင်လုပ်ပါဆိုတာမန်ဆေးရုံကပါလုပ်တယ်ဆိုအပြားရှိတယ်အဲနောက်လီရှူလန်းကျောင်းမှာရှိတဲ့ယောဂလက္ခဏာတွေချောင်းဆိုးနာစီအမျိုးပြောတယ်ဆိုရင်တာမန်သူက screening လုပ်ပါတယ် screening ကဘာလို့လုပ်တယ်ဆိုတော့ခုနပြောတဲ့သုံးမျိုးယူတယ် flu A ရှိလားမရှိလား flu B ရှိလားမရှိလားအဲ့ kit တွေနဲ့စမ်းပါတယ
်ဟုတ်ကဲ့ဒါဆိုရင်ဒီ corona virus ပိုးကတရုတ်ကနေစတင်ပြန့်နှံ့လာတာဆိုတော့ဒီတခြားအမေရိကန်တွေကအာရှတရုတ်တွေကိုတွေ့လို့ရှိရင်ဟိုကြောက်တာတို့ရှောင်သွားတာမျိုးအဲ့လိုမျိုးတွေရောရှိလားရှင်အထူးသဖြင့်ကျောင်းတွေမှာပေါ့နော
်ထစ်တန်းကျောင်းတွေမှာတော့တချို့နည်းနည်းဖြစ်တယ်ပြောတယ်ဖြစ်တယ်ဆိုတာဥပမာနာစီချောင်းဆိုးရှိရင်တရုတ်အနယ်ဘွားတွေလည်းဖြစ်တယ်ဆိုရင်ကျောင်းကတော့အင်ဒီယန်ဆွတ်ပါတယ်ကျောင်းမလာဖို့ပြောပါဆိုတော့ကျွန်တော်တို့နေတဲ့အာကီဒီယာဒီနာတဝိုက်ရာကျောင်းမှာတော့ထစ်တန်းကျောင်းမှာတော့ကျမတော့ရန်တတိထားတယ်။နာစီချောင်းချုံနည်းနည်းဖြစ်တာနဲ့အဲ့ဒီကျောင်းသားကိုအိမ်ပြန်ထွက်ပါ။စင်တန်းခွဲခြားပြီးတော့လူမျိုးခွဲခြားပြီးတော့မဟုတ်ဘူးပေါ့နော်။သူကကျမရေးကိုအကြောင်းပြချက်ကိုဥတီပြီးတော့အိမ်ပြန်ထွက်ပါ
။လောလောဆယ်မှာတော့ခီးသွားလုပ်ငန်းတွေမှာထိခိုက်မှုရှိနေပြီးစားတောက်ဆိုင်လုပ်ငန်းအပါအဝင်အငှားရည်မောင်းတဲ့လုပ်ငန်းတွေမှာပါထိခိုက်မှုတချို့ရှိလာတယ်လို့ဒေါ်လေးနိုင်ဤကပြောပါတယ်။တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တရုတ်နိုင်ငံအတွင်းသေဆုံးသူအရေအတွက်ဟာအခုဆိုရင်900ထက်မနည်းရှိသွားပြီးလူပေါင်း4000ကျော်ကူးစက်ခံခဲ့ရပြီဖြစ်တယ်လို့တရုတ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာထားပါတယ်ရှင်အခုနောက်ဆုံးရသတင်းတွေအရဆိုရင်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူအရေအတွက်ဟာ1000ကျော်ရှိသွားပြီဖြစ်ကြောင်းတရုတ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်မှာပါ။ကရင်အမျိုးသားအစည်းအရုံးတက်မဟာ5ဒေသမှာဖေဖော်ဝါရီလ3ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမြန်မာတက်မတော်ဘက်ကလက်နက်ကြီးအလုံး600ကျော်ပစ်ခတ်ခဲ့တာကြောင့်ဒီရွာသား300ကျော်ဟာနေရက်စွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီနောက်ဆုံးအချိန်တွေကိုတော့ကျမတို့ BOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါရရှင်
။ကရင်ပြည်နယ်ဖားပုံခရိုင်မှာလှုပ်ရှားနေတဲ့မြမတက်မတော်တပ်ဖွဲ့ဝင်များဟာဖေဖော်ဝါရီလ3ရက်ကစပြီးကရင်အမျိုးသားတက်မတော်တပ်မ9နယ်မြေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါရယ်။ဒါအပြင်ဖားပုံခရိုင်ဒွေလုံးမြို့နယ်လေးဖို့ထားကျွာအုပ်စုကဝါတိုးကိုကျွာသားတို့ပစ်ခတ်ခံရတာကြောင့်ဒဏ်ရာပြင်းထန်စွာရခဲ့ကြောင်း KNU တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုစောကလေးတို့ကအခုလိုပြောပြပါတယ်
။လက်နက်ကြီးဖောက်ရက်နေ့မှာသူပြေးတာအလုံးက40ဖောက်ရက်နေ့မှာလည်းတစ်ခါထားကြည့်တယ်အဲ့မှာကဒီကူဒီရွာမှာဒီကြတာဟိုခုနှလုံးအခြားရွာတွေကမှာကြတာ6လုံးကြည့်ရဲ့အဲ့မှာလည်းတစ်ခါသူထားတော့ပြေးတာကအဲ့မှာကူဒီရွာမှာကြတာ15လုံးထောက်ကြကျော်သွားတာပေါ့တမ်းများကြောက်လန့်ပြီးတော့ဆက်ပြေးသွားတာတော့ရှိတယ်အဲ့ဒီဒီနေ့မှာပဲဒီကူဒီရွာမှာအေဂျီ45လုံးကဟိုတခြားနေရာကိုရှိကြောင်းပြီးတော့မှလူကြီးကလည်းအဲ့ဒီမှာအဲ300နဲ့30မြောက်ဖြစ်တာပေါ့နော်အဲ့ဒီမှာသူတို့တခြားနေရာကိုရှိကြောင်းရတယ်သူတို့မီလို့မရတော့ဘူးအဲ့ဒီအဲ့မှာဆောက်ပြီးတော့မှဒီတစ်ခါဒီရွာသား2ယောက်ကဖြေသွားတဲ့လူတွေကသူ့ရဲ့ပြည့်စည်မှုတနေရာမှာတော့ပုံတာရှိတယ်သွားပို့တော့အဲ့ဒီတပ်မတော်တပ်ဖွဲ့တချို့နဲ့သွားပြီးတော့ပြည့်တဲ့ခါကျတော့ဒီတပ်မတော်တပ်ဖွဲ့ကနေပြီးတော့ဒီကြောသားများကိုပြည့်တဲ့ပြည့်ထက်လိုက်တာပေါ့လေနော်ပြီးတော့အဲ့ဒီမြောက်သလုံးတိုင်ရရရှိရဲ့နော်ဟိုပြည့်ခတ်မှုဖြစ်တာဒီကအချင်းချင်းဆိုပြီးတော့ပြည့်တတ်နာမရှိဘူးပေါ့ဒီကြောသားမျိုးဒီလိုပြည့်တာမျိုးရတော့ဟိုကြောသားများမိနာတာပေါ့တော့ AC နဲ့ပတ်သက်တဲ့ဒီအချက်လက်နေလဲသွားပြီးတော့ချိုးဖောက်ရရောက်တာ
မြန်မာစစ်တပ်ဘက်ကတော့KNU ထိန်းချုပ်ရာဒေတာတွေကိုဒေတာဖွံ့ဖြိုးရေးဆိုပြီးလက်ဖောက်တဲ့ကိစ္စတွေလည်းလုပ်နေတာပါဒီအတွက် KNU လက်အောက်ခံ အောက်ခြေတက်မဟာလီနဲ့တိုက်ပွဲတချို့ဖြစ်ခဲ့ပါတယ်တက်မဟာကလက်အောက်ခံတက်တီနဲ့မကြာခဏဆိုသလိုထိတွေ့ပြစ်ခတ်မှုတွေဖြစ်ခဲ့သလိုကယန်ယူဘက်ကကန့်ကွက်မှုတွေရှိခဲ့ပေမဲ့မြန်မာတပ်မတော်ဘက်ကဆက်လက်လှုပ်ဆောင်ခဲ့တယ်လို့လည်းကယန်ယူဘက်ကဆိုပါတယ်အခုနောက်ပိုင်းမှာတော့ရွာတွေကိုလက်နဲ့ကြီးနဲ့ပြစ်ခတ်မှုတွေလုပ်တာအပြင်ကယန်ယူထိန်းချုပ်တဲ့နယ်မြေတွေပေါ်မ
เออหลุงนอดีณท่องเสร็จมาแล้วด้วยเสร็จแล้วไปแล้วเออดูโจนี่ล่ะเว้ยเออไปแล้วลงเหมือนสมมุติอยู่แล้วดาเออตะแผ่นเนี่ยตะแผ่บ่เลยเออยูยิมุกูโหที่ไข่สิพี่แล้วมาดิตะแผ่นเนี่ยตะแผ่ไม่ยุ่งอยู่แล้วเว้ยเนี่ยดิจัตนาโกปุ๊บแล้วตีทวาละเออนี่ทาเว้ยผิดทวาเหมือนกันแล้วก็ดิไอ้ที่จะชุบแท้มาก็ไอ้ดูอธิคายะสิกาลาดิไหนไอ้ที่สุชินิกาลาบ่
ကျန်ယူတက်မှာငါကန့်ကွက်စာပို့ထားတဲ့အခြေအနေနဲ့ပတ်သက်လို့အရှိတောင်တိုင်းစစ်ထဏာချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့အခြေရင်စူးစမ်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မြန်မာအစိုးရနဲ့ကျန်ယူလို့ဟာ2020ခုနှစ်မှာအပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2019ခုနှစ်မှာတော့တနင်္ဂနွေလပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်
NCA ကိုကျန်ယူကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ကျန်ယူတက်မှာ၅နှစ်မြင်မှာတော့မြန်မာစစ်တပ်နဲ့ကျန်ယူလို့ဟာ NCA ထိုးခဲ့ပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုဩစတြေးလျပြည်ထောင်စုပါလီမန်ကဂုံတူးဆောင်ဧည့်သည်တော်ဖြစ်ရှာရှာပါ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဆက်ဆံရေးကတော့ပြီးခဲ့တဲ့နှစ်တွေအတွင်းတိတိတသာတိုးတက်လာခဲ့ပါတယ်။ဩစတြေးလျအင်ဒိုနီးရှားနှစ်နိုင်ငံဆက်ဆံရေးနှစ်ခုနှစ်ဆယ်မြောက်အဖြစ်သမ္မတဂျိုကိုဝီဒိုဒိုကဩစတြေးရဲ့လွှတ်တော်နေရာပေါင်းပါလီမန်မှာမိကုံးပြောကြားခဲ့တာပါ။သူဟာဩစတြေးပါလီမန်မှာစကားပြောခွင့်ရတဲ့ဒုတိယမြောက်အင်ဒိုနီးရှားသမ္မတလည်းဖြစ်ပါတယ်။သမ္မတဝီဒိုဒိုအတွက်တော့စီးပွားရေးဖွံ့ဖြိ ပတ်ထဲအတည်ပြုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကတောမီကျောက်ပျက်စီးဆုံးရှုံးခဲ့တာကိုနလန်ထူရေးကိစ္စမှာအင်ဒိုနီးရှားအနေနဲ့အကူအညီတွေပေးသွားမယ်လို့သမ္မတဝီဒိုဒိုကဩစတြေးလျပါလီမန်မေခွန်းမှာထည့်သွင်းပြောကြားပါတယ်။ဩစတြေးလျအင်ဒိုနီးရှားနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏကဒေါ်လာ17ဘီလီယံဘို့အထိရှိပါတယ်။ကုန်သွယ်ရေးသဘောတူညီချက်အစ်စ်ကိုသာအတည်ပြုခဲ့ရင်နိုင်ငံစလုံးရဲ့တွင်းကုန်ကွန်အားလုံးနီးပါးကိုဖယ်ရှားပြစ်မှာဖြစ်ပါတယ်။ဒါဟာကဏ္ဍအတော်များများအတွက်ကောင်းမွန်တဲ့ရလဒ်ဖြစ်တယ်လို့ဩစတြေးလျကုန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဂန်ကပြောပါတယ
်။ Around 500,000 tons of grain, a huge boom particularly for our West Australian grain growers. Big opportunities in terms
of ဘယ်ပြင်းနဲ့တန်ချိန်၅သိန်းလောက်ကုန်သွယ်နိုင်မယ်ဆိုရင်ဩစတြေးလျနောက်ဖက်ခြမ်းကတောင်သူတွေအတွက်ဒါဟာကြီးမားတဲ့လုပ်ငန်းကြီးတစ်ရပ်ဖြစ်ပါတယ်။ဒါအပြင်အစားကုန်သွယ်မှုနဲ့စီးပွားရေးကုန်သွယ်မှုတွေအပြင်ဝန်ဆောင်မှုလုပ်ငန်းအပိုင်းမှာပါကြီးမားတဲ့အခွင့်အလမ်းတွေရလာမှာပါ။ဩစတြေးလျကပညာရေးဝန်ဆောင်မှုပေးသူတွေတက္ကသိုလ်တွေနဲ့သမွေးဝန်ကြောင်ပညာရေးကျောင်းတွေဟာအင်ဒိုနီးရှားမှာတော်ရောက်လုပ်ကိုင်နိုင်မဲ့အခွင့်အလမ်းတွေရလာမှာဖြစ်ပါတယ်
။နိုင်ငံရင်းနှီးတဲ့ဆက်ဆံမှုတွေကနေဥရုယာတီထိန်းသိမ်းရေးမှာပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခုဆိုရင်နိုင်ငံစလုံးဟာအကြမ်းဖက်မှုတပ်ဖြတ်ရေးနဲ့သဘာဝဘေးဆိုးကာကွယ်ရေးကိစ္စတွေမှာပူးပေါင်းလုပ်နေကြပါပြီ။အင်ဒိုနီးရှားနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေထူထောင်နိုင်ဖို့ဩစတြေးလျခေါင်းဆောင်အဆက်ဆက်ကကြိုးပမ်းလာခဲ့ပါတယ်။ကောင်းဆောင်ပိုင်းမှာဒီလိုစိတ်အားထက်သန်မှုရှိပေမဲ့ဩစတြေးလျနိုင်ငံသားတွေကဒီလောက်တက်တက်ကြွကြွမရှိလာပါဘူး။2019ခုနှစ်တုန်းကဆစ်ဒနီအခြေစိုက်လူဝီအင်စတီကျူသုတေသနအဖွဲ့ရဲ့စစ်တမ်းအရကမ္ဘာပေါ်မှာအင်ဒိုနီးရှားဟာဩစတြေးလျရဲ့အကောင်းဆုံးမိတ်ဆွေဆိုတာကိုဩစတြေးလျနိုင်ငံသားတိရဂိုင်နှုံးကသာအတိအမှတ်ပြုတယ်လို့ဆိုပါတယ်။ဩစတြေးလျမူရေးဂိုင်းသားတွေဘေးမြူမှောင်ခိုဖို့ကြိုးစားတာကို2005ခုနှစ်တုန်းကအင်ဒိုနီးရှားနိုင်ငံမှာဖမ်းမိခဲ့တဲ့ကိစ္စကိုလည်းအလေးထားပေးဖို့ဩစတြေးလျအစိုးရကိုအင်ဒိုနီးရှားကတိုက်တွန်းနေပါတယ်။ ไอ้ gain အဖွဲ့ဝင် 5 ဦးအင်ဒိုနီးရှားမှာထောင်ဒဏ်တသက်ကျခံရပါတယ်သူတို့တွေကဘာလီနိုင်လို့လူသိကြတဲ့နှစ်ဦးကိုတော့တည်တံပေးကွပ်မြက်ခဲ့ပါတယ်ပြစ်မှုကျွလွန်ခဲ့တဲ့မူရင်မှောင်ကို gain ဝင် René Lawrence နဲ့အခြားတူဦးကိုတော့လူငယ်ချမ်းသာကွင်းနဲ့2018ထဲမှာပြန်လွှတ်ခဲ့ပြီးအခုအင်ဒိုနီးရှားသမ္မတရဲ့ခီးစဉ်ကိုအကြောင်းပြုကာ
ထောင်ထဲကျန်သူတွေကိုပြစ်ဒဏ်လျှော့ဖို့ပေးဖို့ရှောက်ထားကြပါလေခင်ဗျာကုညာဝင်းအောင်ပြောပြသွားတာပါမကြာခင်တင်ဆက်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍတက်တက်အောင်သတင်းလွှာမြန်မာတခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်မှတ်တင်ကြ
ွန်ရေးအပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat ကစောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။အာရှဆိုင်ရာလုံခြုံရေးကာကွယ်ရေးနောက်အာရှပစိဖိတ်ဒေသတွင်းအမေရိကန်ရဲ့မူဝါဒတွေကိုသုံးသပ်တဲ့အကြီးကဲအယ်ဒီတာပရာရှနက်ပါရာမီဆဝရန်ရေးသားထားတာပါ။ဒီရေးဝင်ကြီးတဲ့အဖြစ်ဒုတိယဘိုးချုပ်ကြီးဆိုးထုတ်ကိုတပ်ပရောကာကွယ်ရေးဦးစီးချုပ်ကအမိတင်သွင်းပြီးတမရကခန့်အပ်လွတ်တော်ကတင်းနှလာနေမှာအတည်ပြုလိုက်ပါပြီ။ဒီရေးဝင်ကြီးတဲ့ဖြစ်လာတဲ့ဒုတိယဘိုးချုပ်ကြီးဆိုးထုတ်ကတပ်မရောနဲ့ရောနိုင်ငံရေးနဲ့ပါစိမ့်တူတော့မဟုတ်ပါဘူး။ဒုတိယဘိုးချုပ်ကြီးဆိုးထုတ်ကစစ်ဖက်ရေးရာလုံခြုံရေးတပ်ဖွဲ့ဆရာဖာအကြီးအကဲအဖြစ်2016ခုနှစ်ကလေးကတာဝန်ယူခဲ့သူဖြစ်ပြီးအခုပြည်ထောင်ဝင်ကြီးအဖြစ်သူ့ကိုခန့်အပ်တာကအဆက်အဆက်ရှိတယ်လို့အများကယူဆပါတယ်။ဒါပေမဲ့လည်းတချို့ကတော့အရင်ပြည်ထောင်ဝင်ကြီးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေကိုရာထူးကဖေရှားတာကဒေါက်ဆန်းစုကြည်နဲ့ရင်းနှီးတာကြောင့်လည်းပါတယ်လို့ခန့်မှန်းပြောဆိုကြပါတယ်။ဒီပြောဆိုချက်တွေသာမှန်မယ်ဆိုရင်တော့လမ်းမလှတွေအတွင်းပြည်ထောင်ဝင်ကြီးတဲ့ဒုတိယဗိုလ်ချုပ်ကြီးဆိုးထုတ်လုတ်ပိုင်ခွင့်အာဏာစတင်ကျင့်သုံးလာချိန်မှာရွေးကောက်ပွဲနှစ်အတွင်း NLD ဒေါက်ဆန်းစုကြည်နဲ့ဆက်ဆံရေးဒါမှမဟုတ်လဲလုံခြုံရေးဘက်မှမူဝါဒအပြောင်းလဲတွေထွက်လာမှာရှင်းတယ်လို့သုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ The Diplomat.com မှာဖတ်ရှုနိုင်ပါတယ်ရှင်။နိုင်ငံတကာတရားစီရင်ရေးနှင့်မြန်မာဆိုတဲ့ခေါင်းစဉ်နဲ့ counterpunch.org မှာ Jonathan Power ရေးသားထားတဲ့စောင်းပါကိုလည်းကောက်နှုတ်တင်ပြလိုပါတယ်။ကမ္ဘာတရားရုံးလို့ခေါ်တဲ့နိုင်ငံတကာတရားရုံး ICJ ကမြန်မာအနေနဲ့ Rohingya တွေအပေါ်လူမျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေကနေကာကွယ်ပေးဖို့အပါအဝင်ကြားကာလအစီအမံတချို့ကိုဆုံးဖြတ်ချက်ချခဲ့တာဟာဆိုရင်မြန်မာနိုင်ငံဟာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်နေဆိုပြီးဆုံးဖြတ်တာမဟုတ်ကြောင်းဒါပေမဲ့လည်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုအပြင်းအထန်ရှုတ်ချလိုက်တာလို့သုံးသပ်ကြောင်းဆောင်းပါးကိုဆက်ထားပါတယ်။နိုင်ငံတကာတရားရုံးရဲ့ဆုံးဖြတ်ချက်ကိုဟန်တားနိုင်ရေးကြိုးပမ်းတဲ့အနေနဲ့မြန်မာဘက်ကကြိုးစားလာခဲ့တယ်လို့ဆောင်းပါးကဆိုပါတယ်။အဲ့ဒါကတော့ ICJ ဆုံးဖြတ်ချက်မတိုင်ခင်နိုင်ရီပိုင်းအလိုမှာပဲရခိုင်ရင်းမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့ခြင်းရှိပြီးစစ်တပ်တရားစီရင်ရေးနဲ့ဆောင်ရွက်မယ်လို့ဒေါက်ဆန်းစုကြည်က Financial Times ကိုပြောခဲ့တယ်ဆိုပြီးဆောင်းပါးကဖော်ပြပါတယ်။ရခိုင်ရင်းမှာအပြင်ကပုံကြီးချဲ့တယ်၊ထင်အောင်ထင်မှားဖြစ်အောင်လုပ်တယ်လို့ဒေါက်ဆန်းစုကြည်ကဆွဆွဲတာပါ။ဒါပေမဲ့လည်းနိုင်ငံတကာတရားရုံးရဲ့တရားစီရင်ချက်ကလက်တွေ့မြေပြင်အခြေအနေမှာဘယ်လောက်တည်ရောက်မှုရှိမလဲဆိုတာကတော့စောင့်ကြည့်ရအောင်မှဖြစ်တယ်လို့လဲဆောင်းပါရှင်ကသုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ counterpunch.org မှာဖတ်ရှုနိုင်ကြပါတယ်ရှင်
။မှတ်သိကြည့်ထိုက်ပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်နိုင်ပိုင်းနိုင်ဝက်အတွင်းတင်ဆက်မဲ့ဒုတိယပိုင်းမှာတော့စီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာမြန်မာတခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုနှာစင်ရမှာပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအယာနာဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာကအမှန်တကြီးတဲ့ကုမ္ပဏီမျိုးကဒီကျွန်တော်တို့ဒီတိုက်ပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်။အဲ့တော့အခြေအနေအလုံးကဟိုဆိုလေ
းဒါကတော့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype နဲ့ဆက်သွယ်မေးမြန်းထားတာတွေကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါတက်တန်ရောင်သတင်းလွှာနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုတင်ဆက်ပေးဖို့လည်းရှိပါတယ်ရှင်။အခုတော့ပထမဦးဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ရမှာပါ။ဘီးလင်းကမြေအိုးလုပ်ငန်းမှာဆက်လက်လုပ်ကင်မဲ့သူရှားလာတာရောအိုးလုပ်ဖို့အရင်းအမြစ်တွေဈေးတက်လာတာကြောင့်မှလုပ်ငန်းလုပ်ကင်သူတွေနေသွားပြီးအိုးလုပ်ငန်းဆက်ပြီးရပ်တည်ဖို့ခံနေပါတယ်။မြစ်မခသတင်းအေဂျင်စီကမတ်မေတကြံဟင်းကနေတင်ပြထားပါတယ်ရှင
်။မွန်ဂျီနဲ့ဘီးလင်းမြို့နယ်မြေဥပဒေလုပ်ငန်းစုဖြစ်တဲ့အိုးလုပ်ငန်းများဈေးတန်မှုတွေပေါ်လာပြီးနောက်ပိုင်းမှာတော့အိုးသုံးဆွဲသူတွေနေပါလာတဲ့အတွက်တိမ်မြုပ်ပြက်ွယ်တော့မယ့်အခြေအနေနဲ့ကြုံတွေ့နေရတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ဘီးလင်းမြို့နယ်မှာအိုးလုပ်ငန်းကိုနှင်းမလေးကြီးရကမီယိုဖလာချစ်ပြပောင်းများစွာကလေးကလုပ်ကိုင်ခဲ့ကြတာပါ။1990ပြည့်နှစ်ရဲ့အချိန်ပိုင်းကာလတွေမှာတော့အိုးလုပ်ငန်းလုပ်ကိုင်သူပေါင်း200ကျော်ခန့်ရှိခဲ့တယ်။2000ပြည့်နှစ်ကစတင်ပြီးတော့အိုးလုပ်ငန်းလုပ်ကိုင်သူဦးရေဟာတဖြည်းဖြည်းနဲ့ရော့ပါလာရာကနေ2010ခုနှစ်တွင်မှာတော့80ဦးထိရှိခဲ့ပြီးတော့2020မှာတော့အိုးလုပ်ငန်းလုပ်ကိုင်သူဟာ100ဦးခန့်သာရှိတော့တယ်လို့ဆိုပါတယ်။အိုးလုပ်ငန်းတွေပြတ်ကွက်လာခြင်းနဲ့ပတ်သက်ပြီးတော့ဘီးလင်းမြို့နယ်မှာအိုးလုပ်ငန်းလုပ်ကိုင်သူမတ်ထင်းຫນွေကအခုလိုပြောပါတယ်
။အိုးလုပ်ငန်းမထုံးကားလေအယောင်ဝင်ရတဲ့ပါတယ်။ဟိုကဟိုရေတပ်မှုတွေထွက်လာတော့
ရေတံမှုတွေသုံးဆွဲလာတဲ့အတွက်အိုးသုံးဆွဲသူတွေနေပါလာရကအိုးလုံသားလူငယ်တွေဟာအလုတ်ကင်ကောင်းတဲ့ထိုင်းနိုင်ငံတရုတ်နိုင်ငံလိုဒေသတွေကိုသွားရောက်ခြင်းနဲ့အိုးလုပ်ငန်းတွေမှာအလုတ်သမားရှားပါလာခြင်းဖြစ်တယ်လို့လည်းအေယာနေစဉ်အိုးရောင်းဝယ်ရေးလုပ်ငန်းလုပ်ကင်သူဒေါ်မျိုးမျိုးအေယာခုလိုပြောပါတယ
်အလုတ်သမားငားရခက်တံရဲ့လုံတတ်တဲ့လူတွေကလည်းအသက်ကြီးဝိုင်းနောက်ထပ်ကလေးတွေကလည်းလက်ဆင့်ကံမယူတော့ဘူးနိုင်ငံသားတွေလည်းသွားပြီးတော့အလုံလောက်ကြတာဘုလို့ဒါမျိုးနေတာပေါ့ပြဿနာရနေတော့မလုပ်ချင်တာတော့အပြင်ပဲဖြတ်ပြီးလာတော့အဲ့ခါကျတော့လောက်သမားအခက်ကြီးဖြစ်တယ်
။လက်ရှိချိန်ဒီမှာတော့အိုးလုပ်ငန်းတွေမှာဝင်ရောက်လုပ်ကင်မှုအတွက်အလုပ်သမားငှားရမ်းလို့မရကြောင်းကိုအိုးလုပ်ငန်းလုပ်ကင်သူမတ်ထင်းတွေကအခုလိုပြောပါတယ်
။ရောင်းဝယ်ရပါတဲ့ခါကျတော့ဒီမှာလုပ်ငန်းမတွင်ကျေတော့ဘန်ကောက်သွားတဲ့လူနဲ့မလေးရှားသွားတဲ့လူနဲ့အဲ့လိုဖြစ်ကုန်တော့လူကြီးပိုင်းတွေပဲကျန်တော့ကလေးတွေကမရှိတော့ဘူး။
ဒါဖြင့်အိုးလုပ်ငန်းတွေမှာလုပ်အားကနေပါတဲ့အတွက်အလုပ်သမားရှားပါခြင်းဖြစ်တယ်လို့မှတ်တမ်းနာကပြောပါတယ်
။ခုအလုပ်သမားအခက်ခဲရှိရပေါ့။အလုပ်သမားတွေကအိုးလုပ်တာပတ်စံပေးတာနည်းတယ်။ဆိုတော့သူရဲ့ပေါက်စီကဒီအိုးသတ်သုံးအလုံး20လုပ်ပြီး6500ပဲပေါက်တာ။ဒီ6500ဘူးသူကလည်းလုပ်ရတာမြည်ကြီးအစနှူးရတယ်လေ။မြည်ကြီးအစနှူးရတယ်ပြီးလို့ရှိရင်နှူးရလို့ရှိရင်ပစင်နဲ့ချစ်ပြီးလို့ရှိရင်ခါလူနဲ့နင်းရသေးတယ်အဲ့လိုမျိုးပေါ့မင်းဒီဘာမှတခါသူ့ကိုညီကြီးကိုညံ့အောင်နေပြီးမှလုံပြီးတော့မှခါနဲ့ရတာဆိုတော့အခက်ခဲရတော့ရှိတာပေါ့အဲ့ဒီအလုတ်သမားမှလည်းဆက်ဆက်ရှိတာပေါ့ဘာမှလို့လောက်တာကတော့
အကျန်သမား
အကျန်သမားမခက်ခဲရင်တော့ဘာမှလောက်တာမခက်ခဲပါအကျန်သမားပဲနည်းနည်းခက်ခဲရ
ဒါတင်အိုးလုပ်ငန်းတွေမှာအိုးလုပ်တဲ့မြေထင်းလုပ်အားကစတာတွေကတစ်နှစ်တစ်တနည်းပို့ပို့ပြီးတော့ဈေးမြင့်တက်လာတဲ့အတွက်အိုးလုပ်ငန်းတွေဟာအကျိုးအမြတ်နည်းပါးလာတဲ့အကြောင်းမထင်းတွေကအခုလိုဆက်ပြောပါတယ
်ထင်းနဲ့ဈေးတက်တယ်မြေကြီးနဲ့ဈေးတက်တယ်ခုနကမြေကြီးတဲ့ဈေးကို3500ပေးရတယ်အခုကတရက်1000ပေးရတယ်ဈေးကိုခုနကထင်းနဲ့ဈေးကို2000ကျော်အခု5000ပေးရတယ်
မတ်တန်တာကလည်းအိုးလုပ်ငန်းတွေရဲ့အခက်အခဲတွေကိုခုလိုပြောပြပါသေးတယ်
။အဲအခက်အခဲကတော့ခေတ်အခက်အခဲစီမြေကြီးပဲအဓိကပေါ့နော်မြေကြီးခက်ခဲရောဘာလို့မှဘာမှလုပ်လို့မတတ်တော့ဘူးလေ။မြေကြီးကအဓိကပေါ့မြေကြီးမရရင်တော့အခက်အခဲကတော့အကြီးကျယ်ပေါ့။အဲကြောင့်မလို့မြေကြီးအခက်အခဲစီတယ်ပြီးလို့စီးစီးရင်ခင်းဝဲခင်းရဲ့အခက်အခဲစီတယ်ပေါ့။အလုံးသမားရဲ့အခက်အခဲပေါ့အလုံးသမားအချမ်းတဲ့လောက်ပေမဲ့လူကြီးစီတော့မတို့ရဲ့အအညိုရောက်ကမအကျန်းတဲ့မစီးရခါကြရင်ကိုဘသာကိုလုံးတဲ့ဆိုရင်နည်းနည်းခက်ခဲတာပေါ့တာမတော်အောင်ပေါ့လောက်ကမစီးတော့တာသွားတယ်ပုံမှန်ပေါ့ပုံမှန်ဝင်ငွေလေးတွေပုံမှန်အိုးလေးတွေဝင်နေပေါ့အဲ့လိုမျိုးအင်းကြီးစီးကားတော့မြေကြီးပဲမြေကြီးခက်ခဲမှာလို့ဘာမှလုံးလို့မဖြစ်တော့ဘူးလို့မတတ်တော့
ခုလိုအခက်ခဲတွေနဲ့ရင်ဆိုင်နေရတဲ့အိုးလုပ်ငန်းတွေဟာငွေကြေးနေနဲ့လေအကျိုးမြတ်နေပါလာတဲ့အတွက်အိုးလုပ်ငန်းလုပ်ကင်သူတွေတဖြည်းဖြည်းညော့နေလာပြီးတော့ရောင်းဝယ်တဲ့စနစ်ဘက်ကိုကူးပြောင်းသွားတယ်လို့လည်းမန်မျိုးမျိုးအေးရသူ့ရဲ့အမိန်ကိုပြောပြပါသေးတယ်
။အိုးကြီးတွေပေါ့50အိုးတို့150ကျော်ကြတော့ရှေ့ဖို့လွယ်ငယ်နေမှရအောင်လို့ပေါ့အကြမြောင်လေအဲလိုဝယ်ရအောင်လေအရင်ကတော့ဒီမှာလောက်တော့နောက်ပိုင်းကျတော့မလောက်တော့ဘူးပေါ့ဝယ်ရအောင်လာပဲကိုအတွက်ကတော့ပေါ့လောက်တော့ကျတော့မကတော့
ဘီးလေးမျိုးနဲ့နှင်းပလဲရှိရွာကအိုးလုပ်ငန်းလုပ်ကင်သူတွေအနေနဲ့မြေတောက်ရီအိုးအမျိုးမျိုးငပီအိုးပေါင်းအိုးစုဘူးကလေးကစားစရာမြေတွေတွေကိုထုတ်လုပ်နေကြတာပါဒီလိုလူသုံးခုပစ္စည်းတွေကိုဒေသတွင်းသုံးဆဲမှုအပြင်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းဒေသကြီးရန်ကုန်တိုင်းစတဲ့ဒေသတွေကိုလည်းကျင်းပရောက်ချနေကြဖြစ်ပါတယ်ဒေသဆက်မှုလုပ်ငန်းဖြစ်ပြီးတော့မြေဥဖလာအနေနဲ့ရိုးရာလုပ်ငန်းတစ်ခုဖြစ်တဲ့ဥလုပ်ငန်းကိုကျင်းပသွားမှာကိုတော့သူတို့အနေနဲ့လဲစိုးရိမ်နေကြတယ်လို့အိုးလုပ်ငန်းလုပ်ကင်သူတွေကအခုလိုပြောကြပါတယ်
။မေလို့ဆိုစဉ်80ကျော်ပြီ။ဖိုင်လက်ထက်ကလောက်လို့ဆိုနှစ်ပေါင်းတူတူကြာတယ်။မေလို့တက်80စီးအမေမေလည်းလောက်တယ်ဖိုင်လက်ထက်ကလောက်လို့ဆိုတော့နှစ်ပေါင်း100ကျော်ပြီ။ဒီပါပါပါလာတာပေါ့အဲ့လိုလုံးမဲ့လူမရှိတော့ဘူး။နောက်တဲ့ကလေးတွေကမတက်တော့ဘူး။လောက်တယ်။သူတို့လည်းမလောက်ချင်ဘူး။ပတ်ပေတယ်ဆိုတော့ပြောမယ်ဆိုတော့ကလေးတွေနဲ့ဒီကလေးတွေကိုတက်စေချင်တာပေါ့ကိုတာသမီးကြီးအားစားဒီအလုပ်ကိုမတင်ခင်ကျောင်းတက်မယ်သူတပြင်းအလုပ်ဆက်ယုံနေမှာလုံးမယ်အဲ့လိုဖြည်းဖြည်းနဲ့ပျောက်ကွယ်တော့မယ်အဲ့ဖြစ်နေကိုဒီတိမ်မွားရင်တော့ဒီအလုပ်ကတော့ပျောက်ကွယ်မှာမရှိဘူ
းအိုးလုပ်ငန်းကိုရုပ်ဆက်စစ်လူငယ်တွေစိတ်ဝင်စားမှုနည်းပါးလာတဲ့အတွက်လက်ရှိလုပ်ကိုင်နေကြတဲ့လူကြီးပိုင်းတွေတိမ်ပါသွားရင်တော့အိုးလုပ်ငန်းလုပ်ကိုင်သူတွေမရှိတော့ဘဲနဲ့အိုးလုပ်ငန်းတွေပြတ်ကွယ်သွားမှာကိုတော့စိုးရိမ်နေတယ်လို့ဒေတာရင်းအိုးလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်။ကျမဘီတချန်ဟိမမြမခမီဒီယာနဲ့ VOA ကိုတင်ပြပို့လိုက်ပ
ါမယ်။မြမခသတင်းအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ပါရှင
်ဘရရှင်ပြောမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြောင်စုမြန်မာနိုင်ငံရဲလို့ဖြစ်လာဖို့အတွက်ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ93နှစ်ပြည့်ပါပြီ။အခုချိန်မှာတော့21ရာစုပင်လုံညီလာခံဆိုတာခေါ်ယူပြီးတော့ခေတ်နဲ့လျော်ညီဒီမိုကရေစီဖက်ဒရယ်ပြောင်စုတည်ဆောက်ရေးလုံးပန်းနေကြပါတယ်။တိုင်းသားတွေလူလာတဲ့ပြည်အောင်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့အတွက်ကြုံနေရတဲ့အခက်အခဲစင်ခေါ်ချက်တွေကိုတော့ပြည်အောင်စုကြီးနီးပြီလားဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်ကာနေညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးပြီးများလို့ရတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင် Daily Life Season လွှင့်ထုတ်တဲ့အချိန်မှာခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ Email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိ мян ကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီကနေ့ညအစီအစဉ်မှာကိုသားညုံတင်ဆက်မဲ့ဒါရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့စီးပွားရေးကဏ္ဍကို တင်ဆက်မှာပါပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်권ပြုလိုက်တဲ့ဥပဒေတကြောင်အာမခံလုပ်ငန်းဘဏ်လုပ်ငန်းတို့မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိတိတသားတွေ့မြင်လာရပါတယ်ဒီဥပဒေတကြောင်ပြည်ရင်းလုပ်ငန်းတွေမှာအရင်းနှီးစီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုနဲ့ဈေးကွက်ပိုရလာဖို့လေအစိုးရဘက်ကမျှော်လင့်ထားပြီးနိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုဝင်လာအောင်ညှိစေးကြဖို့လေဆောင်ရွက်နေပါတယ်ဒါနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားရေးဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype ကနေတဆင့်မတ်တိန်ကြီးထိုက်ကမေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်။ဒီကပြည်သားတဲ့ဒီသင်ချားတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်အမခံကုမ္ပဏီတွေပေါ့နော်အမခံကုမ္ပဏီတွေကနိုင်ငံအမခံကုမ္ပဏီတွေကကျွန်တော်ပြည်တွင်းမှာရှိတဲ့အမခံကုမ္ပဏီတွေနဲ့ဒီမှာရှယ်ယာတွေလာပြီးပါကြတာလူတွေကျွန်တော်တို့တွေ့ရတယ်။နောက်တချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်တွင်းဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကိုင်တဲ့အမျိုးတွေတွေ့ရတယ်။ဒါပြင်ကိုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကိုင်ကျွန်တော်မြန်မာနိုင်ငံသားကုမ္ပဏီတွေနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါကြီးလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့ပြည်သူတွေဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဖိလစ်ပင်းကအရာနာဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာအမှန်ကြီးတဲ့ကုမ္ပဏီမျိုးอ่ะဒီကျွန်တော်တို့ဒီတိုက်ကြီးတဲ့ကိုဝင်လာတဲ့မျိုးလေးတွေတွေ့ရတယ်။အဲ့တော့အခြေအနေအလုံးကဟိုတော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုဟိုရွေးချယ်တာတွေ့ရပါတယ်ခင်ဗျာ
။ပြည်ရင်းကုမ္ပဏီတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်권ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတက်ကြိုက်တုံတုံလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်။ဆိုတော့ဒီလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုရာနှုံးပြည့်ဝင်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်တာ ਨੇ အခုလို35ရာခိုင်နှုန်းပြည်တွင်းကုမ္ပဏီတွေ ਨੇ ဖက်ဆက်သဘောမျိုးဝင်လုပ်တာ ਨੇ မှာဘလို့အကျိုးရလတ်မျိုးกว่าလို့ပါလဲ
ဟိုတကယ်တမ်းပြောကြရင်တော့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတော်တော်များများကတော့သူတို့ရာနှုံးပြည့်လုပ်ချင်ကြတဲ့ရည်ရွယ်ချက်ပုံများပါတယ်သို့တော်လည်းပဲကျွန်တော်တို့ရာချို့ကလည်းပြည်တွင်းနဲ့ပေါင်းလုပ်တာတွေလည်းသူတို့ကကြိုက်ကြတယ်ပေါ့နော်အထူးသဖြင့်ဒီ35ရာခိုင်နှုန်းကျွန်တော်တို့ဟိုပြည်တွင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာချို့သောဥပဒေများကြီးကန့်သက်ထားတဲ့ဒီကငံညာသားတွေကန့်သက်ထားတဲ့ကန့်သက်ချက်တွေကိုဒါကဟိုသူတို့လွတ်မြောက်သွားကျော်လွန်သွားလို့ရတယ်ပေါ့နော်ဥပမာအားဖြင့်ကျွန်တော်တခုပေးရရင်ကျွန်တော်နိုင်ငံထဲမှာကုမ္ပဏီတွေနေနေဆိုရင်ကျွန်တော်တို့ကပြည်တွင်းကုမ္ပဏီတွေရတယ်ပြည်တွင်းမှာရှိတဲ့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်တွဲပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်နိုင်ငံသားတွေကဒီ property တွေကိုဒီအထူးအားဖြင့်ပေါ့ကျွန်တော်တို့ကမြေခန်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူကဘူးဒီမရပဲကျွန်တော်ငှားရံွက်မယ်ရတယ်ပေါ့နော်ငှားရံွက်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုံမထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရံွက်တစ်နှစ်ပဲရတယ်ပေါ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်20အထိပေါ့ဒီလိုမျိုးရတဲ့နေသားဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်သတ်မှတ်တယ်သတ်မှတ်တာဖြစ်တဲ့ကြောင့်ဝန်ထမ်းရသားကုမ္ပဏီဒီနည်းလေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ညီအခန်းအဆောက်အဦစာချုပ်ဓာတ်တွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုတွင်လည်းပိုင်ဆိုင်ခွင့်ရသွားတယ်ဒါတွဲပြောင်းခွင့်ရသွားတယ်ပေါ့နော်
ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးမြတ်ကရော
ကျွန်တော်တို့ပြည်တွင်းကုမ္ပဏီတွေကမှ corporate governance သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီ management skill တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများသောအားဖြင့်တော့ပြည်တွင်းကုမ္ပဏီကကျွန်တော်မီယိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံကြည့်မြင်နေလုပ်ကြတာဖြစ်တော့အပြင်ပကဘာမှဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီနဲ့ရှင်အားနေတယ်ပေါ့အဲ့တော့ကိုယ့်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ဂျန်နေကိုယ်ကသင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ဂျန်နေလေးလာတည်နိုင်တဲ့အခွင့်အလမ်းတစ်ခုကိုယ်မှပြလာတယ်နောက်တစ်ခုကပါအားကောင်းလဲဆိုတော့သူသဖြင့်ကွန်ထရိုးလုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပါဈေးကွက်ပါကျွန်တော်ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့သူတန်းမှာအများကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလည်းကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့ဒါလေးလည်းကျွန်တော်တို့ကဟိုအခွင့်အရေးတစ်ခုရလာတာပေါ့နော
်အဲ့တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုဝင်လာမယ်ပြည်တွင်းလုပ်ငန်းတွေမှာလည်းနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတပိုင်းတနိုင်လှုပ်ကလေးတွေအတွက်ရောဒါလဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်ပလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟို အခုညီပေးတာရေပေါ့နှစ်မျိုးကြောင့်လို့ပါလုပ်ပေးပါတယ်ပြည်တွင်းလုပ်ငန်းတွေအကြီးထွားနိုင်ဖို့ပေါ့နော်ညီမနိုင်ငံတွင်းရှင်နှိမ့်ညွတ်နိုင်မှုတွေမှာမြေတွေအိမ်တွေစေတသက်တာတာနဲ့ငှားလို့ရအောင်ပို့ပြီးတော့လွယ်လွယ်ကူကူငှားလို့ရအောင်ဖြေလျှော့ပေးမယ်ဆိုပြီးတော့လည်းဒီအရင်ရှင်နှိမ့်ညွတ်နိုင်မှုဆိုင်ရာမိန့်ခွန်းတွေမှာတောင်းဆန်းစုကြည့်လဲတာထည့်ပြောသွားတာရှိပါတယ်ဆရာတို့အ တပိုင်းပေါ့နော်ဒုတိယတပိုင်းကမြေဈေးကြီးတဲ့အပိုင်းပေါ့နော်မြေဈေးကြီးတဲ့အပိုင်းကဘာကြောင့်မြေဈေးကြီးတာလဲဆိုရင်ဒါ2012ခုနှစ်တိုင်းပြည်စပွဲနဲ့ချိန်မှာအလုံးကစိတ်ဝင်စားနေမြန်မာပြည်ကလက်ကမှာ supply နဲ့ demand ပေါ့နော် supply နဲ့ demand မှာ demand အသိများပြီးတော့ supply က limited ဖြစ်တဲ့အခါကျတော့ဈေးကစားတဲ့ speculation တွေဖြစ်လာတယ်။နောက်ကဝင်လူကျင်တဲ့လူများတဲ့ကမှာဒုံးသာဈေးကွက်တဘာဝအတိုင်းပေါ့မြေဈေးတွေကတော်တော်လေးကိုထောင်တက်သွားတဲ့အနေအထားမျိုးကြီးလဲကျွန်တော်တို့ကဟိုဖြစ်ခဲ့တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေဈေးတက်သွားတဲ့အနေအထားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်လဲဆိုတော့ supply နဲ့ demand မျှတအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်တယ်ဥပမာအပြင်ကျွန်တော်တို့စက်မှုစုံတစ်တည်းထူထောင်တယ်ပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥပမာမကွန်းတော့မှာစက်မှုစုံကြီးတွေကျွန်တော်တို့ကထပ်ပြီးကွန်ပျူတာလာရှိတယ်နောက်ပြီးတော့ဒါအစိုးရရဲ့ပူပေါင်းဆောင်ရွက်တဲ့စီးနဲ့ကိုရီးယားမြန်မာစက်မှုစုံဆိုတာကျွန်တော်တို့ရန်ကုန်တန်းမှာကျွန်တော်တို့အကြောင်းတပါလောက်ထားတာရှိတယ်နောက်တစ်ခါကျွန်တော်တို့မကြာခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့လည်းကျွန်တော်တို့ကစက်မှုစုံဧက2000လောက်ထပ်ပြီးကွန်ပျူလိုက်တာရှိတယ်တော့မန်လေးဘက်မှာလည်းစက်မှုစုံတွေထူထောင်ထားလိုက်တာရှိတယ်နောက်တစ်ခါ AR တိုင်းမှာလည်းကျွန်တော်တို့ကကွန်ပျူတာစက်မှုစုံနှစ်ခုသုံးခုရှိတယ်ပေါ့အဲ့တော့အဓိကတော့supply side ကိုများလာမှာပေါ့เนาะကျွန်တော်တို့က demand ကဝင်လာ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့เนาะညှက်မဲ့ data ဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်အဲ့တော့အဲ့လိုလိုကြာပြန် supply ဘက်ကတက်လာပြီဆိုရင်တော့မြေဈေးကလည်းပြန်ပြီးတော့ကျသွားမှာ
နောက်တင်ကြီးထားတင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့တက်တဲ့အောင်သတင်းလွှာကိုမအေးတနာကျော်ကတင်ဆက်မှာပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပျော်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အရှိလေပိုင်းဒေသကစိတ်ထရန်ရရတဲ့ကလေးတွေအတွက်တေချာကြီးရွေးပြီးတော့ဖန်တီးပေးတဲ့ Sesame Street ရုပ်မြင်သံကြားအစီအစဉ်တစ်ကိုစပြီးတော့ပြပါပြီဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်နယ်နေအချုပ်ရှင်မျိုးစုံနဲ့တည်င်းနေတယ်မှာနေစဉ်လိုပါနေတဲ့ဗြိတိသျှတော်ဝင်မိသားစုအကြောင်း animation ကာတွန်းကားတကားထပ်တော်မှာပါဒီစကားမှာမင်းသား Harry နဲ့သူ့ရဲ့ဇနီး American ရုပ်ရှင်နေနီး Meghan Markle တို့ဇက်ဖို့နေရာကပါမှာဖြစ်ပြီးတော့ဒီရုပ်ရှင်ကားကိုတော့ HBO Max online ရုပ်သံလိုင်းကပြမှာဖြစ်တယ်လို့ဇန်နဝါရီလ22ရက်နေ့ကပဲကြေညာသွားတာဖြစ်ပါရဲ့ဒီကားနာမည်က The Prince ဖြစ်ပြီးတော့ Will and Grace ဟာသစကားကိုဖန်တီးရဲ့ Gary Janetti ကထုတ်လုပ်တာပါပြိဿထင်းနဲ့အမွေဆက်ခံဖို့နေရာမှာတတိယနေရာမှာရှိတဲ့မင်းသားလေး6နှစ်သားဂျော့ရှ်ရဲ့မျက်လုံးထဲကနေပြိဿတော်ဝင်မိသားစုကိုပြမှာဖြစ်ပါတယ်။မင်းသားလေးဂျော့ရှ်ကကိန်းဘရစ်မြို့သားမင်းသားဝီလျံနဲ့ကျင်းရကိတ်မစ်ဒယ်တန်တို့ရဲ့တားကြီးဖြစ်ပါတယ်။ဒုတိယမြောက်အလစ်ဇဘက်ဘုရင်မကြီးနဲ့မင်းသားလေးဂျော့ရှ်ရဲ့မိမိနဲ့ဖေဖေမင်းသားဝီလျံနဲ့ကိတ်တို့လည်းဒီရုပ်ရှင်ကားထဲမှာပါဝင်မဲ့ဇာတ်ကောင်တွေဖြစ်ပါတယ်။ထောက်လို့သူဂျန်နတီကမင်းသားလေးဂျော့ရှ်နေရာမှာအတန်းနဲ့တရုပ်ဆောင်မှာဖြစ်ပြီးတော့မင်းသားအော်လန်ဒိုဘလူးကမင်းသားဟယ်ရီမင်းသမီးကွန်ဒိုလာရာရှက်ကမေဂန်မာကယ်မင်းသမီးလူစီပန့်ချ်ကကိတ်မစ်ဒယ်တန်မင်းသားထွန်ဟော်လန်ဒါကတော့မင်းသားကြီးဖိလစ်နဲ့အင်ရှေ့ဆန်မင်းသားချားလ်စ်တို့နေရာမှာအတန်းနဲ့တရုပ်ဆောင်ကြပါမယ်။ဘီယမာကြီးအလစ်ဇဘက်နေရာမှာဖရန်စစ်ဒေလာဒေါ့ကတရုပ်ဆောင်ပြီးတော့ Game of Thrones ရုပ်ရှင်တွေကမင်းသားအီဝန်ရီယွန်ကမင်းသားဝီလျံနေရာမှာတရုပ်ဆောင်မှာပါ။ဒီရုပ်ရှင်က The Prince ကို Gary Janetti ကဇက်ညွှန်းရေးသူပဲဦးစီးထုတ်လုပ်မှာဖြစ်ပါတယ်။ဒီကားအတွက်ထုတ်လုပ်ရေးကုမ္ပဏီကတော့ Walt Disney ရဲ့ 20th Century Fox Television ဖြစ်ပြီးတော့ဒီရုပ်ရှင်ထွက်လာမဲ့ရက်ကိုတော့မသိရသေးပါဘူးရှင်။အမေရိကန်ပြည်အောင်စုကခလေးညံရီတူရုပ်ရှင်တင်ကြားအစီအစဉ်ဖြစ်တဲ့ Sesame Street ရက်ကောင်လေးတွေအခုတော့တငယ်ချင်းအစ်စ်တွေထပ်ပြီးတော့ရပါပြီ။အာရီပြဘာသာစကားနဲ့ Sesame Street အစီအစဉ်တဲ့ဖန်တီးတာမှာရက်ကောင်တစ်လေးတွေပါလာတာပါ။အာရီပြလို After Ya Simpson ဒါရိုက်ပါတာပြန်တော့ Welcome Sesame
ကျိုးစိုးပါရဲ့ဆက်သမီးတို့အတိပ္ပယ်ရရတဲ့အစီအစဉ်ကိုအရှိအလယ်ပိုင်းနဲ့အာဖရိကတိုက်မြောက်ပိုင်းနိုင်ငံတွေမှာရုံးမြင့်တန်ကြတဲ့အွန်လိုင်းရုပ်သံလိုင်းတို့ကနေဖေဖော်ဝါရီလ၂ရက်နေ့မှာစပြီးတော့တွင်လာပါဒီစီဇန်ကအသက်၃နှစ်နဲ့၈နှစ်အကြာကလေးတွေရွေဖန်တီးရဖြစ်ပြီးတော့အဲ့ဒီအစီအစဉ်တင်မှာရုပ်သေးစက်ကောင်နှစ်ကောင်အစ်စ်ပါလာတာကတော့ဘတ်စမာနဲ့ဂျက်တို့ဖ
မွေးထားပါဒီအစီအစဉ်ကအရှိလေပိုင်းဒေတာတလွားကလေးတွေအားလုံးနေတည်းရဲ့ခန်းစားချက်တွေကြောင့်မှနေတဲ့အောင်စူးစမ်းတဲ့အခါတစ်ဖက်တစ်လမ်းကနေအထောက်အကူပေးနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်ဒီအစီအစဉ်ကဆက်စမီဝက်ရှော့နဲ့နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC တို့ပေါင်းပြီးတော့အထူးထူးခြားခြားလှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါတယ်ဆီးရီးယား၊ Iraq, Jordan, Lebanon နိုင်ငံတွေအပါအဝင်ဒီအရှိအလေပိုင်းဒေသတလွာကြုံနေရတဲ့ပဋိပက္ခတွေ၊အုံရင်စွန့်ခွာပြေးကြရတဲ့ကလေးတွေရဲ့စိတ်ဓာတ်ရာတွေရော့ပါအောင်လို့ရည်ရွယ်ပြီးတော့ဖန်တီးတဲ့ရုပ်မြင်သံကြားအစီအစဉ်ဖြစ်ပါရှင်တဲ့ရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my oh yeah Oh yeah my oh yeah Painted on the side and brown red မဲဒနာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှအစီအစဉ်ပါရှင်။အခုတော့ VOA မြန်မာပိုင်းကပြန်လည်ထုတ်လွှင့်နေတဲ့ဒေါ်လာလတန်းရဲ့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပ
ါ။ဒီသတင်းပါ FLY Fly ကိုအခြေခံပြီးတင်ပြပေးမယ်ပထမဦးဆုံး idiom အတုံးက
fly off the handle
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက fly fly ကပြန်လာလို့သမ္မအဓိပ္ပာယ်ရပေမဲ့လို့ off off ဆိုတဲ့ verb preposition နဲ့တွဲသုံးတဲ့အခါမှာ fly off ကပြန်ထွက်သွားတာလွင့်ထွက်သွားတာဆင်ထွက်သွားတဲ့အဓိပ္ပာယ်ကိုဆောင်းပါတယ် the handle the handle ကတော့လက်ကိုင်းဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလက်ကင်ကနေလွင့်ထွက်သွားတယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါလေဒီအမေရိကန် idiom အတုံးဆင်းသက်လာတာကတော့ပစိန်အသွားဟာလက်ကင်ကနေလွင့်ထွက်သွားတယ်ဆိုရင်ဘယ်လောက်အန္တရာယ်ဖြစ်စေနိုင်မလဲဆိုတဲ့အယူဆကလို့ဆိုပါလေဒါကြောင့် idiom အတုံးရဲ့အဓိပ္ပာယ်ကလည်းကိုယ့်စိတ်ကိုကိုမထိန်နိုင်အောင်ဒေါသထွက်ခဲ့တဲ့အဖြစ်မျိုးကိုရည်ညွှန်းတာဖြစ်ပါလေကျမတို့မြန်မာမှာတော့ရံပုံမိကြတာစိတ်လိုက်မှန်ပါလှုပ်လိုက်တာဒေါသအိုးပောက်ကွဲတာမိမိညာကိုချဲဖို့ဒေါသထွက်နေတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenaged daughter smoking cigarettes with a group of boys
John ဟာဆယ်ကျော်သိပ်ဝဲသူသမီးယောက်ျားလေးတစ်စုနဲ့ဆက်လိတောက်နေတာမြင်တော့ရံပုံမိကြဒေါသထွက်တော့တာပဲဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John flew off the handle when he saw his teenage daughter smoking cigarettes with a group of boys
ခုဒုတိယတင်ပြပေးမယ့် idiom အတုံးကတော့
fly by night
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက fly fly ကပြန်တာ by by ကနှင်းNIGHT night ကညအချိန်ဆိုတော့ Skype ဖုန်းရဲ့ဓာတ်ရိုက်ဒီပဲကတော့ညအချိန်ပြန်တာပေါ့ဒီအသုံးဆင်းသက်လာတာကတော့ညအချိန်ကျတိတိစိတ်ခိုးထွက်တတ်တဲ့အလေအချေမျိုးကဖြစ်တဲ့အတွက် idiom အဓိပ္ပာယ်က fly by night person လူမျိုးဆိုရင်စိတ်မချရတဲ့လူမျိုးဒါမှမဟုတ်အဖွဲ့အစည်းဆိုရင်လည်းစိတ်မချရတဲ့အဖွဲ့အစည်းမျိုးအခြေတကျမရှိသေးတဲ့အတိတကျမဖြစ်သေးတဲ့အဖွဲ့အစည်းမျိုးကိုဆလိုတာဖြစ်ပါတယ်။ဥပမာဈေးဆိုင်တစ်ဆိုင်ဆိုရင်လေစဖွင့်ခြင်းဖြစ်တဲ့ဆိုင်မျိုးစီးပွားရေးအခြေမခံသေးတဲ့ဆိုင်မျိုးကျမတို့မြန်မာမှာတော့ညမြညပြောက်နိုင်မဲ့အနေအထားမျိုးပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The plumber we hired to repair our pipes did a very bad job. I'll never trust a fly-by-night worker again. The plumber we hired to repair our pipes did a very bad job. I'll never trust a fly-by-night worker again. On the fly.
Saloon O N on ga poma T H E the F L Y the fly ga pianira suro. Squite kunye tayai tibegaro. Pianidon ka tamamho. Lidema shini de kamubo. Idiom suret the white tibega. The cuckoo jodian season tajim shibe. Jonoma missing chikari the bomu pipari. Uboma agazabwe ma. Boyasiam luve. Kazani don't puessinin rigu, loin lo atalu, behind the lumu, go soluvare. The cardiale, the cuckoo junk, a lot don't say pinilu, Jodim season time, pilaro ma, chilo yarome, a chain in mugule, on the fly lo yinu biolu yabare. The needle, pitalu, lula yare, the bomu boshin. Di donye patelu, George Grubidi umago, nas in jijaya.
I've invited my boss to dinner tomorrow, so we'll have to prepare something special. We can't just cook something on the fly.
Mnepian, kusya de magu, nyaza sabu, peitare li. Dajang, tu speche de kukuro, bien tabu, lume. Pitaluro, de kukugu, chelu, meyabu, lo dewe yabare. Umago, nabukau, nasin jijaya.
I've invited my boss to dinner tomorrow, so we'll have to prepare something special. We can't just cook something on the fly.
Didrimba, Dorashimiago, Timpiagere, fly go chicane idiom atonuigaro.
Fly off the handle, fly by night, on the fly.
Dopijavare. Now, Drimba, Guluchimio male. Nota idiom atonwigo, select in bia piu mahmo, saumio nasin jabashim.
Dolala then descended American tong English at the Yansa si single, Dianle Tonwing Gerawashi, view in Yamawai si sinigu, Washington DC Gani, Dayak descendivare.
ငါနေနေခင်သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြောပြပါမှာပါလူတူချင်းစီရဲ့ငွေကြေးဆိုင်ရာယုံကြည်စိတ်ချရာမှုစံနှုန်းတွေကိုတတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Equifax ကိုနှစ်ထောင်ဆယ်ခုနှစ်ကနေတုန်းကအင်တာနက်ကနေပေါ်ထုတ်ပြလိုက်တာဖြစ်တယ်လို့ပြောဆိုသွားပါတယ်။ကြောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဟာအင်္ဂါနေ့မှာ1140ယောက်ထိရောက်ရှိသွားပြီဖြစ်ပြီးအဆိုးရွားဆုံးဖြစ်နေတဲ့ဟူပေပြည်နယ်ထဲမှာ136ယောက်ထိရောက်ရှိသွားပြီဖြစ်ပြီးအဆိုးရွားဆုံးဖြစ်နေတဲ့ဟူပေပြည်နယ်ထဲမှာတရ3ဦးထပ်မံသေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကိုပေးအပ်နေတဲ့အကူအညီကိုနှစ်ဆက်တရာဂိုင်းလုံးအထိအကြည့်ကျဲရှော့ချဖြတ်တောက်ဖို့အစုပြုထားပါသည်။ Bangladesh Nangan Gulama Gain Sambi, Saudi Arabia Nangama Yaushinire, Rohingya Lilao Natangu Pian Kobu, Saudi Asuyaka, Bangladesh Asuyaku, Piape Nibare, Saudi Arabia Nangan Drema, Yingrega, Rohingya Tom Yamya Yaushinibi, Thru Rega, the Chuguro, Saudi Ma, Nira Nitanguin, Pitabarishin.
ကျေးဇူးပါရှင်။သတင်းကျဉ်းချက်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Benz ဖြစ်ပါတယ်ရှင်။ကျွန်မကတော့အင်ဂျင်နိုင်ပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ရွားကတော့ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.